ये तो क्या दिखने के ना ये तो उसे द्वारा जाने आ रहा कुलाते में का ट्वीन बुजो ये ट्वीन गुजरे में मानेंगे वो दाव कर किसान है पत्ते बियो सुने तुम तो जिन रूप से पा रहे पर मैं उसे उनका दिखी नहीं ब्लाउ टू जाते ले जाओ अच्छी यूं बियो बाल क्या
अच्छी यूं बियो आ में से ना मानेंगे वो जाल အတိုင်းဝိုင်းနဲ့ရက်ဖက်ဖွဲ့စည်းတွေနဲ့တွေ့ဆုံဆွေးနွေးပြီးတဲ့အခါကျတော့အကျဉာဏ်တွေရယူခဲ့တာဒီမှာနိုင်ငံဆိုင်ရာအာဆန်ကိုယ်စားလှယ်နဲ့လည်းမတ်စတာလောက်ကတွေ့ခဲ့တယ်တွေ့ပြီးတဲ့အခါကျတော့မှအခုသူ့အလုပ်ကိုသူကဒါအကောင့်ထဲပေါ်ပြတာပေါ့နော်အဲ့တော့ပြန်သွားတဲ့အခါမှာတော့အများကဒီခီးစဉ်ကနေပြီးတော့ဘာမှထူးထူးခြားခြားအောင်မြင်မှုမရခဲ့ဘူးလို့အဲ့ဒါလို့သုံးသပ်က
တူပါသလားဘာများအောင်မြင်မှုရခဲ့တယ်ဒီထက်ကမျောလင်းချက်ဖြစ်ဖြစ်ပေါ့လေကောင်းကျိုးတုံတရားထွက်ပေါ်ခဲ့တယ်လို့သုံးသပ်မိပါသလ
ားတိတိချာချာလေးစဉ်းစားမယ်ဆိုရင်တော့ပထမဦးဆုံးအမျက်ထွက်တာကတော့ဒီနိုလင်းဟိဇာအနေနဲ့မြန်မာနိုင်ငံအရေးကူညီဖြည့်ရှင်ပေးဖို့အတွက်မြန်မာအစိုးရလက်ခံအောင်တော့ဒီဆက်ဆံဆောင်ရွက်နိုင်နေဆိုတဲ့ဟာပေါ့เนาะနာဆာကနဲ့ပြည်လျောင်ဆက်ဆံနေဆိုတာတော့ပေါ်လွင်တာပေါ့ဒါပထမဆုံးကျွန်တော်ဒါသူ့အောင်မြင်ချက်လို့ပြောနိုင်ပါတယ်ဒုတိယကတော့ဒေါက်ဆန်းစုကြည်နဲ့ပတ်သက်ပြီးတော့စိုးရင်ချက်နည်းနည်းပို့ပြီးတော့ကျန်းမာရေးအရာနေထိုင်ရေးအရာဒီဆိုင်ဖို့သူ့တောင်းဆိုချက်တရားတော့နာဆာကရဲ့တုံ့ပြန်ချက်မှာဒါတော့လိုက်လျောတဲ့သဘောတွေ့ရတယ်နောက်တစ်ခုကလုံးဝမတွေ့ရဘူးလို့ပိတ်ပင်ထားတာမဟုတ်ဘဲနဲ့ပြုတ်ပွင့်ကိုလမ်းဖွင့်ပေးထားပါတယ်ဆိုတော့အဖြေစကားရခဲ့တာပေါ့နော်ဒီတစ်ခါမတွေ့ရပေမဲ့နောက်ခေါက်ဒီမှာတွေ့ရနိုင်တယ်လို့ညွှန်လင်းစရာရှိပါတယ်ပြန်တဲ့ဒီကိစ္စတွေကတော့ညွှန်လင်းဟိဇာကပြင်ရောက်ပြီးတော့ပြန်ပြောတဲ့သတင်းစာရှင်းလင်းပွဲမှာသူဘာတွေပြောခဲ့တယ်ဆိုတဲ့ဟာကိုပဲပြောပြီးတော့နတ်ဆက်ကဘက်ကဘလို့ပြန်ဖြေရှင်းတယ်ဆိုတဲ့အကြောင်းမပါတော့နတ်ဆက်ကအဲ့ဒါကိုတော့သဘောတွေ့ဖို့မရဘူးအဲ့ဒါကိုတော့သူတို့အခုအတင်းထန်ကန့်ကွက်နေတယ်ပေါ့နော်အဲဆိုတော့ NUG ကလည်းဒီစီးစင်နဲ့ပတ်သက်ပြီးတော့အတင်းထန်ကန့်ကွက်ရှုံချနေတယ်အဲ NUG နဲ့တခြားဒီအတိုက်ခံအင်အားစုတွေကိုတိမှတ်ပြုတာလည်းမပါဘူးဆိုတဲ့အကြောင်းလေးပေါ့နော်ဒီနတ်ဆက်ကကိုပြစ်တင်ရှုံချတာတွေလည်းရဲရဲတင်းတင်းမပြောရဲဘူးဆိုပြီးတော့အဲဒီသူ့ကိုရှုံချကန့်ကွက်နေကြတာပေါ့ဆိုတော့သူမှလည်းအခက်ခဲတော့ရှိတာပေါ့နော်ဘေးကျန်ချက်ဖြစ်နေတယ်လို့အဲ့လိုသုံးသပ်ရပါတယ်ဗျာ
ဆိုတော့နတ်ဆက်ကကပြန်တဲ့ကျညာရဲ့ထမ်းမှာဥယျထွန်းကသူတို့ပြန်ပြောလိုက်တဲ့အကြောင်းအရာတွေနိုလင်းဟေဇာရဲ့ကျညာချက်မှာထက်သွင်းမဖော်ပြလို့ဆိုပြီးတော့ပြောတော့ပါတယ်တကယ်တော့နိုလင်းဟေဇာကအခုတော့ရဲ့ခီးစဉ်ဟာနတ်ဆက်ကကိုတည်ဝင်အသီးမှတ်ပြဖို့မဟုတ်ဘူးလို့အတီးလင်းပြောလိုက်တဲ့ကိစ္စကိုနတ်ဆက်ကဒေါသထက်ခံပြင်းလို့အခုလိုတန်တမန်လှုပ်ထုံလို့မရှိရဲ့ရှင်ကြီးချက်တွေကိုအသေးစိတ်ထုတ်ပြန်တယ်ဆိုတာကမဖြစ်နိုင်ဘူးလားခင်ဗျာ
အဲဒါလည်းဖြစ်နိုင်ပါတယ်ဒါပေမဲ့ဒီအတိမတ်ပြုတ်တယ်မပြုတ်ဘူးဆိုတာကမြန်မာနိုင်ငံအခုဖြစ်ပေါ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဖြေရှင်းဖို့အတွက်နတ်ဆက်ကဟာအရေးကြီးတဲ့ဘက်တစ်ခုဖြစ်တယ်ဆိုပြီးတော့လာချွေးနွေးတာကိုပင်လင်ဒါအတိမတ်ပြုတ်တယ်ဆိုတဲ့သဘောသက်ရောက်တယ်လို့သူတို့ယူဆမှာပေါ့ဗျာအာမြန်မာနိုင်ငံရဲ့တရားဝင်လာပြည်သူရွေးကောက်တင်မြှောက်ထားတဲ့အစိုးရလို့အတိမတ်ပြုတာလားဒါမှမဟုတ်မြန်မာပြည်ပခအရေးခင်းတွေဖြည့်ရှင်းဖို့အတွက်အရေးကြီးတဲ့ဘက်တဖက်လို့အတိမတ်ပြုတာလားဒါတော့ကွာမှာပေါ့လေအဲနော်လင်းဟိဇာအနေနဲ့အဲ့ဒီအတိမတ်ပြုမှုတစ်ခုခုရှိလို့သာလဲလာတာပေါ့ဒါတော့ရှင်းပါတယ်အဲ့ဒီဟာအပေါ်မှာမကျေနပ်တာလည်းဖြစ်နိုင်ပါတယ
်နောက်တစ်ခါနော်လင်းဟိဇာကဆယ်လတောင်ပါဖြစ်လို့အချိန်ယူခဲ့ရသလဲတိုင်းပြည်အချိန်တွေဟာသိကူစူးစူးဝါဖြစ်နေဆိုတာကြားခဲ့ပါပြီဆိုတော့ဘာဖြစ်လို့လောက်တောင်မှနောက်ကျပြီးမှလာရတယ်လဲဆိုတာလည်းပဲစဉ်းစားစရာတော့ဖြစ်မှထင်ပါတယ
်ကျွန်တော်ခံမှန်းကြည့်တာတော့သူကအခုလာတာတောင်မှဝိုင်းပြီးတော့ကန့်ကွက်နေတာရှိတယ်အဲဒီလက်ဆက်ကနဲ့ထိတွေ့ဆက်ဆံတာကိုအဲ့တဘောမကြကြဘူးပေါ့နော်အဲ့လိုကြောင်မလို့အဲလာတာနောက်ကျနေတာလည်းဖြစ်နိုင်တယ်လို့အာဆီယံကစူးစမ်းနေတဲ့ကိစ္စကိုသူတို့ UN ကလည်းထောက်ခံထားတယ်လက်တွေ့ပိုကြပြီးတော့ပို့ပြီးတော့ဖြစ်နိုင်နေပေါ့เนาะအဲ့တော့အာဆီယံကိုသူဦးစားပေးတဲ့အနေနဲ့သူကိုယ်စားလှယ်နဲ့တွေ့တယ် အဲအကျင်ကလုံးမဲ့ pipeline consensus ကိုအကောင့်တွေပေါ်နေတာကိုလည်းထောက်ခံတယ်လို့သူပြောတယ်ဆိုတော့ကြာသွားရတဲ့အကြောင်းရင်းတွေမှာဒီမှာအဲ့ဒီကိစ္စတွေလည်းပါမယ်လို့ထင်ပါတယ
်လိုလင်းနေတာကစူးနေတဲ့ပေါ်လေနောက်ဆုံးစာမျက်နှာမှာထည့်ထားတဲ့မြန်မာနိုင်ငံရဲ့ညီညာရေးနဲ့ဒီမိုကရေစီစီသောအနာဂတ်ဖြစ်မြောက်ရေးအတွက်သူဟာပြုံးဝင်လင်းလင်းနဲ့ဆက်လက်ပြီးတော့ဆွေးနွေးဆက်ဆံသွားမယ်လို့ပြောပါတယ်ဆိုတော့အခုပြေဆုံးမှုကသိအဆင်မပြေဘူးအဖူးထစ်တွေရှိရဆိုပေမဲ့ဆက်လက်ပြီးတော့ဆွေးနွေးမှုတွေရှိလာနိုင်သေးတယ်ဆိုတဲ့သဘောပေါ့ဗျာနော
်ဆက်လက်ပြီးတော့ရှိနိုင်တဲ့သဘောပါဟိုဘာပြလို့လဲဆိုတော့ကုလသမဂ္ဂအထူးကိုယ်စားလှယ်တို့ဟိုဘာလို့ကဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်အရင်နာဖားတို့နဝတတို့ဖြစ်ကလည်းဒီလိုပါပဲသူတို့တွေလာပြီးတော့ပြောရင်သူတို့ပြောဆိုတိုက်တွန်းတဲ့တောင်းဆိုချက်တွေကအောင်မြင်ကြမှာအောင်မြင်မယ်ဒီကလည်းအဲ့သူတို့ရဲ့အခြေအနေတွေကိုဘာကြောင့်ဘလို့ဖြစ်ပါတယ်ဘလို့ဆက်လုံမှာပါအာဆိုတဲ့ဟာတွေရှင်းပြလိုက်တဲ့အခါမျိုးမှာသူတို့လည်းနားထောင်သွားတာပဲနားထောင်သွားပြီးမဲ့တကယ်တမ်းအပြင်ရောက်သွားတဲ့အခါမှာတော့သူတို့ကဘာတွေတောင်းဆိုလိုက်ပါတယ်ဆိုပြီးတော့ဟိုကြွားတာပေါ့ဗျာအဲ့လိုမျိုးကတော့ဒါကဟိုဖြိုးဖြစ်စင်ပဲအဲ့တော့အဲ့လိုကြွားတဲ့အခါကျတော့ဒီဘက်ကပြန်ဖြည့်ချင်းလိုက်တဲ့ဥစ္စာကိုသူကတလုံးမှထဲမပြောဘူးပေါ့เนาะဒါသူတို့လုံနေရှိတဲ့ထုံးလုံးကြီးတွေပေါ့ဆိုတဲ့အခါဒီဘက်ကကြာတယ်ဒါကိုကန့်ကွက်တာပေါ့เนาะဆိုတော့ဒီလိုဖြစ်တာနဲ့တော့နောင်လာမဲ့ခီးစဉ်တွေအတွက်အဟန္တာအနောက်ရဖြစ်နိုင်တယ်လို့မထင်ဘူးနှစ်ဖက်စလုံးကအဲ့လိုတွေ့ပြီးတော့ပြောကြဆိုကြရတဲ့ဟာကိုပဲသူတို့အလုတ်တွေလုံနေကြပါတယ်ဆိုတဲ့ဟာကိုပြနိုင်တာကိုပဲနှစ်ဖက်လုံးကလိုလားနေကြတယ်လို့အဲကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့လူတော်တော်များများကတော့မကြိုက်ကြဘူးပေါ့ဥရထုံလေးစောစောကပြောခဲ့တယ်အဖွဲ့စည်းတော်တော်များများကလည်းမကြိုက်ကြဘူးဆိုတော့အခုလိုကုလသမဂ္ဂအတွင်းမှုကြုံရဲ့ဂျာဝင်စစ်စစ်ရေးညှိနှိုင်းဖို့ကြိုးပမ်းတဲ့ဟာကိုတောက်မှတိတ်ပြီးတော့လူတွေကမကြိုက်ချင်ကြဘူးဆိုတော့လူတွေရဲ့မျှော်မှန်းချက်ကဘလောက်တောင်ရှိနေကြလို့လဲဆိုတာလည်းပဲစဉ်းစားစရာဖြစ်မယ်ထင်ပါတယ်အဲ့ဒါကိုလည်းထည့်သွင်းစဉ်းစားကြည့်ပါဦးရှေ့အလားအလာရောကောက်နိုင်ပါဦးမလားခင်ဗျာဒီလမ်းစဉ်ကအဲ
အဓိကတော့ခုန NUG တို့ဘာလို့အပါဝင်ပေါ့နော်အဖွဲ့အစည်းတွေပြောဆိုနေတာပြည်သူလူထုရဲ့ဟွာကတော့သူကရှင်းရှင်းပြတ်ပြတ်ပြောနေကြတာပေါ့အဲခင်ဗျားတို့ဒီလိုလောက်တာအာမှားတယ်အဲအခြေခံဥပဒေနဲ့မညီဘူးဒါကြောင့်မလို့ပြည်သူလူထုရွေးကောက်တင်မြောက်ထားတဲ့အစိုးရကိုပြန်အာဏာအနှစ်မှာအခင်ဗျားတို့လုပ်ရတဲ့အကုန်လုံးရှုံချတယ်အဲအဲ့ဒီလိုမျိုးပြောနေကြတာအဲ့ဒီလိုမျိုးပြောလို့ရှိရင်အဲဒီလက်တွေ့ပိုင်းမှာကအလုတ်ကဖြစ်မှာမဟုတ်ဘူးလုံးမဖြစ်တဲ့အပြင်နောက်အခေါက်တွေလာရဖို့လည်းမသေးကြဘူးအဲ့လိုဖြစ်တော့ဒေါ်လင်းဟေစာအနေနဲ့ကတော့အဲညှိနှိုင်းဖို့ဆွေးနွေးဖို့အဲဒီထက်မှလုံးလို့ရတဲ့အဲဒီဒုက္ခသက်ကူညီရေးကိစ္စတွေမှာမျက်မျက်တတဖြစ်ဖို့အဲအဲ့ဒါတွေကိုလည်းအဲကူညီဖို့အစတဲ့ဖြစ်နိုင်တဲ့ဟာတွေပဲသူရေးပြောသွားတာပေါ့အဲ့ဒါကို NUG တို့အပါအဝင်ပြပကဒီအဖွဲ့အစည်းတွေကရောပြည်သူလူထုကြားထဲမှာလည်းအဲဒါတော့ကတော့ဟိုပါပေါ့နှမ်းဖြူတဲ့အိစာပဲပေါ့နော်အဲ့ဒါလိုမြင်ကြတာပေါ့ဆိုတော့ပြက်ပြက်သားသားတစ်ခုခုဖြစ်သွားစေချင်တာပေါ့ဒါပေမဲ့လက်တွေ့ပိုင်းမှာအဲ့ဒါကလုံးလုံးမရဘူးဆိုတာကိုလည်းနော်လင်းဟေကသိနေတယ်အဲ့လိုဖြစ်ပါတယ်အခြေအနေကတော့
အခုဦးရထောင်ကပြောရဲအဲ့တော့နော်လင်းဟေစာတို့ကကုလသမဂ္ဂကလည်းပဲအာဆီယံရဲ့ဘုံသဘောတူညီချက်အတိုင်းလိုက်မယ်အာဆီယံရဲ့ရှေ့ကိုတွန်းပို့နေတဲ့စသဖြင့်ပြောရဲဆိုတော့ဒီအာရှမြူတိုင်းတော်ရှေ့ဆက်ပြီးတော့တကယ်အလုပ်ဖြစ်သွားလိမ့်မယ်ပြည်လဲသွားလိမ့်မယ်လို့မျှော်လင့်နိုင်ပါလားအေ
းမျှော်လင့်စရာတွေကတော့ဖက်ထဲပြောင်းလဲကြောင်းတော့မဟုတ်ဘူးပေါ့နော်အဲဒီတော်လင်းဇာနဲ့တွေ့တဲ့ပွဲမှာနတ်ဇကဥက္ကရာကပြောလိုက်တဲ့ဟာတခုကဒေါန်ဆန်းစုကြည်နဲ့ပတ်သက်လို့သူတို့ဒီဥပဒေအရဟိုပြင်းပြင်းထန်ထန်လုပ်မယ်ဆိုရင်ဒီတဲ့လုပ်နိုင်ပါတယ်ဒါသူတို့တက်ညာထားတာဆိုတော့တကားသူပြောတာရှိတယ်ပြစ်ဒဏ်ကလူငင်းချမ်းသာခွင့်လို့ပါလို့ဘယ်လိုပြုမယ်ပါညာဆိုတဲ့ကိစ္စကအမှုတွေပြီးသွားတဲ့အခါမှာအဲနတ်ဆက်ကအပေါ်မှာသဘောထားလို့ရှိမလဲဆိုတဲ့အပေါ်မှာအများကြီးပြီးပါတယ်လို့ပြောတယ်ဆိုတော့ဒါကသူ့အနေနဲ့ကဗောင်းဆန်းစုကြည်အမှုတွေပါလေစစ်စစ်ပြီးသွားတဲ့အခါမျိုးမှာအနောက်ကကိုမှုလောက်ကြံနေတဲ့ဘယ်ချိန်ပြီးမလဲတော့မသိဘူးပေါ့နော်အဲ့ဒါတွေပြီးသွားတဲ့အချိန်မှာဘယ်လိုသဘောထားရှိမလဲအဲဒီသဘောထားဥပမာဟိုတနေ့ကတရားရုံးမှာထွက်လိုက်တဲ့ဖက်ဆိုချက်မှာဆိုရင် NUG တို့ PDF တို့ဆိုတာဘာတွေလဲကျွန်မမသိဘူးဆိုတော့အဲပြောဆိုချက်မျိုးပေါ့နော်ဆိုလိုချင်တာကဒါတွေကကျွန်မတာဝန်မဟုတ်ဘူးကျွန်မလည်းမသိဘူးဆိုပြီးတော့ဒါကဥပဒေကြောင့်အရာအာကျင်းရှင်းအောင်ထွက်ဆိုလိုက်တာပေါ့အဲလက်တွေ့မှာဒီလိုလက်နက်ကင် ပြန်လဲတိုက်ခိုက်နေတဲ့ဥစ္စာတွေကိုသူကထောက်ခံသလားမထောက်ခံဘူးလားဆိုတဲ့ကိစ္စမျိုးเนาะလွန်ခဲ့တဲ့ကာလတွေကထားခဲ့တဲ့သဘောထားမျိုးရှိမလားဆိုတဲ့အပေါ်တွေမှာလည်းတင်မဲ့ထက်နေအဲဒါကိုရည်ရွယ်ပြီးတော့အဲဒီနာဇကဥက္ခကပြောပုံရပါတယ်ဆိုအဲ့ဒီလိုအပြောင်းလဲတွေရှိလာလို့ရှိရင်တော့အခြေအနေတွေကတစ်ဖက်ညှိနှိုင်းဖို့ဖြစ်နိုင်တယ်လို့ကျွန်တော်ကတော့ယူဆတယ
်ဟုတ်ကဲ့အဲ့ဒေါင်းဆန်းစုကြည်ရဲ့အမှုတွေဆိုရတဲ့ပတ်သက်ပြီးတော့နာဇကကိုရင်သူရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားတယ်ဒေါန်ဆန်သူကြီးဟာရွေးကောက်ပွဲမှာသမမှုကိုနှိမ့်နှိုင်းဖို့ပြောတာကိုပယ်ချခဲ့တယ်။တကယ်လို့အဲ့ဒီကိစ္စဥသာလက်ခံငဲမဲ့ဆရာအခုကိစ္စဘာမှဖြစ်လာနေကြမရှိဘူးလို့သူကပြောထားတယ်။ဆိုတော့ဒေါန်ဆန်သူကြီးကိုမကျေနပ်လို့သာဒီဟာတို့တမင်းရမဲရှာပြီးတော့လုံနေတဲ့အမှုတွေဆိုတာသိပ်ပေါ်နေတယ်လို့ယူဆဆရာဖြစ်မနေဘူးလား။ဆို
တော့ဒါကဥက္ကရာအဲ့လိုပြောလိုက်တဲ့ပြောလိုက်ဟိုပြောဆိုချက်ကတော့ဒါသူကြောင်ဝင်ခံလိုက်တာပေါ့နော်။အဲဒါဆိုရင်ကျွန်တော်ကတော့အဲနိုင်ငံရေးကိစ္စတွေကအဓိကဖြစ်တယ်အဲကျန်တဲ့ဒီဥရေတောင်းဆိုင်ရာကိစ္စတွေကတော့လက်အောက်ခံပေါ့ဆိုလိုတာကတော့ကျွန်တော်မြန်မာလိုပြောမယ်ဆိုရင်အဲလူမုန်းတော့မူသုံးတာပေါ့ဗျာအဲ့လိုပဲပြောရမယ်ဖြစ်ပါတယ်